ကဘာကျော်တိုင်းမဂ္ဂဇင်းကြီးရဲ့အခုနှစ်2023ခုနှစ်အတွက်ကဘာပေါ်ကဩစာလွှမ်းမိုးမှုအရှိဆုံးနဲ့အကျော်အကြားဆုံးလူပုဂ္ဂိုလ်တရားစီရင်မှာမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်ဆောင်အကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုထည့်သွင်းထားပါတယ်။ဦးဆောင်သူများကဏ္ဍမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုနာမည်ဆိုးနဲ့ကြော်ကြားသူအာဏာရှင်ကောင်ဆောင်အဖြစ်နဲ့ဖော်ပြထားတာပါ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံကိုအပေကံဘဝပြန်ရောက်အောင်လှုပ်ခဲ့သူဖြစ်ပြီးကဘာမှာဒုတိယအဆိုးဆုံးအာဏာရှင်နိုင်ငံဖြစ်အောင်လှုပ်ခဲ့သူဖြစ်တယ်လို့သူ့ကိုရွေးချယ်ခဲ့သူတိုင်းမဂ္ဂဇင်းရဲ့အရှေ့အရှသတင်းတောက်ချာလီကမ်ဘဲလ်ကပြောထားပါတယ်။ကဘာနိုင်ငံတွေရဲ့အခြေအနေကိုလေ့လာသုံးသပ်စာရင်းပြုစုတဲ့ Economist Intelligence Unit ရဲ့2022ခုနှစ်ဒီမိုကရေစီအညွှန်းကိန်းထဲမှာတာလီဘန်တွေပြီးရင်မြန်မာစစ်ကောင်စီဟာအဆိုးဆုံးအာဏာရှင်ဖြစ်တယ်လို့ဖော်ပြခဲ့တာကိုသူကကိုးကားဖော်ပြပါတယ်။တိုင်းမဂ္ဂဇင်းကြီးရဲ့2023ခုနှစ်အတွက်ဩစာလွှမ်းမိုးမှုအရှိဆုံးလူပုဂ္ဂိုလ်တရားစင်ရဲ့ခေါင်းဆောင်ကဏ္ဍထိပ်ဆုံးမှာတော့ Ukraine သမ္မတကတော် Olena Zelenska ကိုရွေးချယ်ခဲ့ပါတယ်ရုပ်ရှင်ဇာညွန်ရေးသားသူကလေးနှစ်ယောက်မိခင်ကနေယူကရိန်းစစ်ပွဲမှာကိုကျုံးစွန့်တိုင်းပြည်အတွက်ရဲရဲနဲ့စစ်တီတယောက်အနေနဲ့မမမမတ်ရက်တည်နေတဲ့အတွက်အိုလန်နာဇလန်စကာဟာဩစာအရှိဆုံးခေါင်းဆောင်ဖြစ်တယ်လို့သူ့ကိုရွေးချယ်ခဲ့သူအမေရိကန်သမ္မတကတော် Jill Biden ကပြောပါရယ်တိုင်းမဂ္ဂဇင်းကနှစ်စဉ်ထုတ်ပြန်တဲ့ဒီဩစာလွှမ်းမိုးမှုအရှိဆုံးလူပုဂ္ဂိုလ်စီးရင်မှာအမှုပညာရှင်တွေဖန်တီးတီထွင်သူတွေဦးဆောင်စွန့်စားသူတွေအမွှန်းတင်ဂုံဖြူတိုက်သူတွေနဲ့စွန့်ရင်ထက်မြက်သူတွေကိုလည်းကဏ္ဍလိုက်ရွေးချယ်ထားပါတယ်2023ခုနှစ်အတွက်ဩစာအရှိဆုံးခေါင်းဆောင်စီးရင်မှာအမေရိကန်သမ္မတဂျိုးဘိုက်ဒန်ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစီဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့ဂျာမနီဝန်ကြီးချုပ်အိုလက်ရှော့ဖ်တို့ကိုလည်းသူတို့တိုင်းပြည်အတွက်ကောင်းကျိုးဆောင်ရွက်ခဲ့သူတွေအဖြစ်ရွေးချယ်ထည့်သွင်းထားပါတယ်ဒီလိုစီးရင်ထဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့နာမည်ဆိုးနဲ့ကြော်ကြားသူဖြစ်နေထဲသွင်းခံရတာပါအစိုးဘက်ကဖော်ပြရတဲ့ဆိုပေမဲ့လည်းအခုလိုစစ်ကောင်စီအကြီးအကဲကိုတိုင်းမဂ္ဂဇင်းရဲ့စီးရင်ထဲမှာဖော်ပြတဲ့အပေါ်မှာမြန်မာဒီမိုကရေစီရေလှုပ်ရှားသူတချို့ကတော့ကန့်ကွက်ကြောင်းတိုင်းမဂ္ဂဇင်းကိုအသိပေးခဲ့တယ်လို့ VOA မြန်မာပိုင်းကိုပြောပါတယ်တိုင်းမဂ္ဂဇင်းကြီးရဲ့ဩစာလွှမ်းမိုးမှုအရှိဆုံးခေါင်းဆောင်အရောက်တရာစီးရင်ထဲမှာဒေါအောင်ဆန်းစုကြည်လည်းတစ်ချိန်မကဖော်ပြခံခဲ့ရဘူးပါတယ်2008ခုနှစ်2013ခုနှစ်နဲ့2016ခုနှစ်တွေမှာဖော်ပြခံခဲ့ရဘူးပြီးတော့2016ခုနှစ်တုန်းကသူ့ကိုရွေးချယ်တဲ့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကဒေါအောင်ဆန်းစုကြည်ဟာမြန်မာဒီမိုကရေစီအတွက်မျှော်လင့်ချက်မိအိမ်ဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါတယ်2020ခုနှစ်တုန်းကလည်းတိုင်းမဂ္ဂဇင်းရဲ့အထင်ကရအမျိုးသမီးအရောက်တရာစီးရင်မှာဒေါအောင်ဆန်းစုကြည်ကိုရွေးချယ်ဖော်ပြခဲ့ဘူးပါတယ်ရှင်